ကယားပြည်နယ်ဒီမော့ဆိုမြို့နယ်မှာကရင်နီပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတို့ကြား၄ရက်ဆက်တိုက်ပြင်းပြင်းထန်ထန်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းနှစ်ဖက်ထိခိုက်သေဆုံးမှုတွေရှိတယ်လို့သိရပြီးတော့ကျေးရွာနေတချို့လည်းမီးလောင်ဆုံးရှုံးမှုတွေရှိပါတယ်။ကယားပြည်နယ်ကတိုက်ပွဲအခြေအနေသတင်းပေးပို့ထားတာကိုတော့မမသစင်အောင်ကတင်ပြထားပါတယ်ရှင်။
ကယားပြည်နယ်ဒီမော့ဆိုမြို့နယ်ကုန်းတာရွာနဲ့တေးစုလဲရွာတဝိုက်မှာစက်တင်ဘာ23ရက်ကနေပြီးတော့မနေ့စက်တင်ဘာ26ရက်ညပိုင်းအထိကရင်နီပူးပေါင်းအဖွဲ့နဲ့စစ်ကောင်စီတပ်ကြား၄ရက်ဆက်တိုက်တိုက်ပွဲတွေပြင်းထန်ဖြစ်ပွားခဲ့ပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကကုန်းတာရွာတေးစုလဲကြီးရွာကနေအိမ်တွေမှာတပ်ဆွဲနေရန်ယူထားပြီးစစ်တပ်တွေပြန်လည်ဆုတ်ခွာသွားတဲ့အချိန်နေအိမ်တွေကိုမီးရှို့ဖျက်ဆီးသွားတာအလုံး90ထဲမှနေရှိတယ်လို့ကုန်းတာရွာပရာဟိတာသမားတဦးက VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ဒီကုန်းတာကြီးရွာမှာဒီစလဲရွာမှာလက်လက်ကြီးရအများကြီးကြီးတယ်ပေါ့နော်အများကြီးကြာရောက်တယ်အဲ့ဒီမျိုးကြာရောက်တဲ့အခါကျွန်တော်နေအိမ်ကြီးတော်တော်လေးလေးချိခိုက်တယ်ပေါ့နော်အဲ့ဒါပြီးတဲ့နောက်မှာကျွန်တော်သူတို့ကဟိုရွာနေကြဆုတ်ခွာတဲ့အခါမှာဟိုကျွန်တော်တို့ main land တစ်လျှောက်ပေါ့နော်ဒီတော်စုလမ်းမကြီးတစ်လျှောက်မှာရှိတဲ့နေအိမ်ကြီးတော်တော်များများပေါ့နော်အဲ့လိုမျိုးမြှူတယ်အဲ့လိုမျိုးရှူတဲ့အခါမှာအိမ်အရေအတွက်ဒီနေ့ကဟိုလုံးဝကြီးပြတ်သွားတဲ့အိမ်အရေအတွက်က43လုံးပေါ့နော်အဲ့လည်းကြည်ချိမှန်တာတော့လည်းလည်းငယ်ရဲ့အဲ့လိုမျိုးချိမှန်တဲ့အိမ်ရဲ့ပါဝင်ဆိုရင်စုစုပေါင်းအိမ်အရေအတွက်50လောက်ရှိတယ်ဗျဟုတ်
တိုက်ပွဲကြောင့်မပြေးနိုင်မဲရွာမှာကျန်နေခဲ့တဲ့ကုန်းတာရွာကအသက်80အရွယ်အဖိုးအတူစက်တင်ဘာ25ရက်နေ့ကလက်နက်ကြီးထိမှန်တိုက်ဆုံးခဲ့ပါတယ်။တိုက်ဆုံးခဲ့တဲ့ရေဦးလောင်းကိုဒီကနေ့လူနာတင်ရင်နဲ့မီးတချို့ပို့တည်သွားရလမ်းဘေးထောင်ပိုင်းထိမှန်ပါတယ်။ဒါပေမဲ့လူထိခိုက်မှုမရှိဘူးလို့ကုန်းတာရွာပရာဟိတာကဆက်ပြောပါတယ်။
လိုက်ကော PDF ကနေပြီးတော့ဒီဘတူကြဆုံးနေတာကြောက်ဆက်ကန်ပွဲမှာကြဆုံးနေပေါ့နော်နောက်ထပ်ဒီ KNG ကရဲဘတူလည်းထပ်ကြဆုံးနေဒီမနေ့မှကျွန်တော်တို့အတီးပြုတ်နိုင်တယ်ပေါ့
ကရင်နီပူပေါင်းအဖွဲ့နဲ့စစ်ကောင်စီတို့အပြန်အလှန်တိုက်ပွဲတွေအတွင်းလိုက်ကော PDF တပ်ဖွဲ့ဝင်တဦး KNDF တပ်ရင်း1ဒုတက်စုမှုတဦးတေဆုံးပြီးတော့၄ဦးလောက်ထိခိုက်ဒဏ်ရာရခဲ့တယ်လို့ဒီမော့ဆိုပြည်သူ့ကာကွယ်ရေးတပ်ပြန်ကြားရေးတာဝန်ခံကပြောပါတယ်
သူတို့ကဒီဆံပေါ်တော့ဒီဆံပေါ်တော့သူတို့အရာပြည့်တယ်သူတို့ချေလို့ရှိတဲ့အိမ်ကိုအိမ်နားမှာဆိုသူပြစ်အိမ်ပေါ်မှာလည်းသူပြစ်အုပ်ရီနဲ့ရှိတဲ့အိမ်ကြတော့ပြက်သွားတော့ဗောနော်အဲသူတို့ကအဒီလက်နေကြီးကိုတအားသုံးတယ်
စစ်ကောင်စီတပ်ကဒေသခံနေအိမ်မှာတပ်ဆွဲထားပြီးတော့ပြန်ပြီးတော့ဆုတ်ခွာတဲ့အချိန် M16 ကြီးစံတွေစတဲ့လဲနဲ့ပစ္စည်းတွေလည်းသိမ်းဆည်းခဲ့ရတယ်လို့ဒီမိုဆိုပြည်သူ့ကာကွယ်ရေးတပ်ပညာရေးတာဝန်ခံကပြောပါတယ်အပြန်အလှန်ပစ်ခတ်မှုမှာစစ်ကောင်စီဘက်က10ဦးထက်မနည်းသေဆုံးတယ်လို့ KNDF တပ်ရင်း6တပ်စုမှုတူကပြောပါရယ်တိုက်ပွဲအခြေအနေကြောင့်ကယားပြည်နယ်တွင်စစ်တပ်အင်အားတွေအများပြားတိုးချထားသလိုအရက်သားနေအိမ်တွေမှာနေရယူပြီးလက်နက်ကြီးတွေနဲ့ပစ်ခတ်တာမျိုးရှိတယ်လို့ KNDF တပ်ရင်း6တပ်စုမှုကပြောပါရယ်ဒီမော့ဆူမြို့နယ်ကတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတုံ့ပြန်မှုရဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဖုန်းနဲ့အချင်းချင်းဆက်သွယ်ခဲ့ပေမဲ့လက်ခံဖြေဆိုတာမရှိခဲ့ပါဘူးစစ်ကောင်စီတပ်တွေရဲ့ဖိနှိပ်မှုကြောင့်ဒီမော့ဆူမြို့နယ်ကအတော်များများအိုးအိမ်ဆွန့်ခွာနှိမ့်ဆိုင်ရာတောတောင်တွေထဲမှာပုန်းရှောင်နေရပြီးဒေသခံတွေဟာဒုက္ခမျိုးစုံနဲ့ကြုံနေရပါတယ်တောတောင်ထဲမှာမိုးကတဲထိုးပြီးဖြစ်တယ်လို့နေထိုင်စားသောက်နေရတယ်လို့မကျန်းမာတဲ့သူတွေလည်းအများပြားရှိတယ်လို့စစ်ရှောင်ကူညီပေးနေသူတွေကပြောပါတယ်လက်ရှိအချိန်ထိဆေးဝါးနဲ့စားနပ်ရိက္ခာလိုအပ်ချက်ကြီးမားနေတော့မယ်လို့လည်းသူတို့ကပြောပါတယ်ရှင်